ကမ္ဘာတော်မှာရှိတဲ့ကုလသမဂ္ဂဝန်ထမ်း86ယောက်ဟာကိုဗစ် -19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။ဒီထဲကအများစုဟာဥရောပနိုင်ငံတွေမှာဖြစ်ပြီးတော့အာဖရိကအာရှအရှေ့အလယ်ပိုင်းနဲ့အမေရိကန်ပြည်ထောင်စုမှာလည်းရှိတယ်လို့ကုလသမဂ္ဂကပြောခွင့်ရစတီဖန်ဒူဂျာရက်ကပြောပါတယ်။ဒါပြင်မြန်မာနိုင်ငံမှာလည်းအသက်58နှစ်အရွယ်ကုလသမဂ္ဂနိုင်ငံတကာဝန်ထမ်းတဦးကိုဗစ် -19 ရောဂါကူးစက်ခံထားရတယ်လို့ရန်ကုန်မြို့မှာရှိတဲ့ကုလသမဂ္ဂပြန်ကြားရေးရုံးကအတည်ပြုထားပါတယ်။ဒါပေမဲ့လည်းဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့အခုခါမှာတော့ကုလသမဂ္ဂဝန်ထမ်းတွေဟာအိမ်ကနေအလုပ်လုပ်နေကြတယ်လို့ဂျူဂျာရိတ်ကပြောပါတယ်ဟာ။